ဟောင်ကောင်ဒီမိုကရေစီရဲ့တကြွလှရှားသူစကားဦးကိုဟောင်ကောင်ရဲ့တပ်ဖွဲ့ကစနေနေ့ကဖမ်းဆီးလိုက်ပါတယ်။ဒီကတဲ့နေ့ဇွန်လအတွင်းမှာစခဲ့တဲ့ဆွေးနွေးဆက်ကြည့်ရေးဆန္ဒပြပွဲတွေမှာတရားမဝင်စုဝေးမှုစွန့်ချက်တွေနဲ့ဖမ်းဆီးခံရတာဖြစ်ပါတယ်။ဟောင်ကောင်ရဲ့ပြည်တွင်းမှာတရုတ်ဆိုးရဝင်ရောက်ဆက်ဖက်မှုကိုတားမြစ်ထားတဲ့ဟောင်ကောင်ရဲ့အခြေခံဥပဒေပါတားမြစ်ချက်တွေကသူတို့နဲ့ကြုံဝင်မှုလို့ဟောင်ကောင်မှာရှိတဲ့တရုတ်ဆိုးရကိုယ်စားလှယ်ရုံးကကြေညာပြီးနိုင်ငံပိုင်းဂျာမန်ဘက်ကလို့ဖမ်းဆီးခဲ့တာပါ။ဟောင်ကောင်ရဲ့ဥပဒေပြည်ရေးနဲ့တရားစီရင်ဥပဒေကိုချိုးဖောက်တာလို့ဝေဖန်နေတဲ့ကြားကတရုတ်တာဝန်ရှိသူတွေကဟောင်ကောင်ပြည်နဲ့အမျိုးသားလုံခြုံရေးဥပဒေကိုချမှတ်တင်ကြောင်းဒီသတင်းကအစောပိုင်းကတိုက်တွန်းပြပါသေးတယ်။ဖမ်းဆီးခံရသူတွေဟာတရားမဝင်လူစုတွေပြည်လို့ရမှာပါဝင်မှုနဲ့ဖမ်းဆီးခံရတာဖြစ်ပြီးနောက်ထပ်ဖမ်းဆီးမှုတွေရှိနေတယ်ဆိုတဲ့အချက်ကိုလည်းဟောင်ကောင်ရဲ့တပ်ဖွဲ့ကညှင်းဆိုခြင်းမရှိပါဘူး။အနာပိုင်းတွေကိုစန့်ကျင်ဆန္ဒပြရမှာပါဝင်မှုနဲ့အခုချိန်ထိဟောင်ကောင်မှာလူပေါင်း 8,800 ကျော်ဖမ်းဆီးခံရပြီးတော်တော်များများကထောင်ဒဏ်ဆက်လက်ချခံရနိုင်တဲ့အဓိကရုံးဆရာဦးတွေနဲ့ဖမ်းဆီးခံထားရတာလည်းဖြစ်ပါရဲ့ခင်ဗျ။